ယခိုင်ပြည်နယ်မြောက်ပိုင်းမှာရင်ညာမှုစတဲ့တိမ့်နယ်ချီဥယင်စွန်ခွာထွက်ပြေးရတဲ့အထိအကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့မြန်မာအစိုးရကိုဖိအားပေးနိုင်မယ့်နည်းလမ်းတွေကိုအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေစဉ်းစားနေပါတယ်။လွှတ်တော်အနေနဲ့တရားဒဏ်ခတ်အရေးယူမှုဥပဒေကြမ်းချမှတ်နိုင်ဖို့ကြိုးစားနေပေမဲ့ဒီဆုံးဖြတ်ချက်အမြန်ဆုံးတက်ရောက်ဖို့ကသမရအမိတ်ပေါ်မှာမူတည်ကြောင်းဒီအရေးစီးရုံးလှုပ်ရှားသူတွေကပြောပါတယ်။ VOA သတင်းတော့ Catherine Gibson ပေးပို့တဲ့သတင်းကိုမက်ခင်ဖြူတွေကပြောပြမှာပါ
။ရိုဟင်ဂျာမွတ်စလင်တွေထောင်ထဲချပြီးအသက်ခံရမတရားပြုကျင့်ခံရတာတွေနဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေရတာတွေကိုရပ်တန့်ရလိမ့်မယ်လို့ဆိုပြီးတော့ဒီအတွက်အဖြေရှာဖို့လွှတ်တော်မတ်တွေကဖိအားပေးလို့ဆောင်နေကြတာပါ
။ Let me tell you how this tears at me.I'm looking at it and saying if they will not allow third party observers into the area.
ကျွန်တော်ကြားမိပါတယ်။အဆိုးအဝါဆုံးဖြစ်ပျက်တဲ့နေရာတွေ၊လူဝင်ကြတွေအဆိုးဆုံးဖိနှိပ်ခံရတဲ့နေရာတွေကိုကျင်ပလိလသူတွေလာရောက်စုံစမ်းခွင့်မပြုဆိုရင်ကဘာကြီးနေတဲ့ဒီနိုင်ငံတွေကိုအမေရိကန်ဒေါ်လာတွေဘာကြောင့်ပေးဝင်တင်းတော်မလဲဗျာ
။ Democrat ထက်လွတ်တော်အမတ် Richard Durbin ပြောသွားတာပါ။ရိုဂျာ6သိန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံတဲထွက်ပြေးစေခဲ့တဲ့အကြမ်းဖက်မှုတွေကိုပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တရက်အထက်လွှတ်တော်မှာချမှတ်နိုင်ဖို့အတွက်မစ္စတာဒါဗင်ကပူရဲဦးဆောင်ကြိုးပမ်းနေတာပါ
။ We don't want to wait for the passage of this resolution as symbolic as it may be. We want results.
ရိုဂျာကိုပြည်ပြကောင်းပြင်နိုင်တဲ့ဒီဆုံးဖြတ်ချက်မျိုးကြားလာမယ့်အချိန်ဒီကျွန်တော်တို့စောင့်မနေချင်ပါဘူး။ဖြည့်ရှင်းကင်တွယ်မှုတွေကိုအခုပဲတွေ့ချင်ပါတယ်။ဒီအစိုးရနဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အမှန်တကယ်လက်တွေ့လှုပ်ဆောင်ပြတာထုတ်ဖော်ပြောဆိုတာမျိုးခုလှုပ်ဆောင်လာဖို့ကျွန်တော်တောင်းဆိုထားပါတယ်
။ဒါပေမဲ့ဒီကိစ္စထင်းကြီးလှုပ်ဆောင်တဲ့အနေနဲ့ဒေါ်ဆန်းစုကြည်အပေါ်မှာဖိအားမပေးဘူး။အထက်လွှတ်တော်မှ Mitch McConnell ကပြီးခဲ့တဲ့လတုန်းကသတင်းတောက်တွေကိုပြောဆိုထားတာရှိပါတယ
်။ I don't favor passing a resolution going after her.
သူ့ကိုဖိအားပေးတဲ့ဆုံးဖြတ်ချက်မျိုးကိုကျွန်တော်မထောက်ခံပါဘူး။သူဟာမြန်မာနိုင်ငံကိုစစ်အာဏာရှင်လက်အောက်ကနေကျွန်တော်တို့မျှော်လင့်တဲ့အခြေအနေတစ်ခုရောက်အောင်လှုပ်ဆောင်ရမှာကျွန်တော်တို့အတွက်အကြီးအမားဆုံးမျှော်လင့်ချက်ဖြစ်ပါတယ်
။ဒီမိုကရေစီအခြေခံတဲ့အဖွဲ့အစည်းတွေကိုခြံထားပြီးဖိအားပေးနိုင်မဲ့နည်းလမ်းတွေကိုလွှတ်တော်အနေနဲ့စဉ်းစားရမှာမြန်မာစစ်တပ်ကိုဖိအားပေးနိုင်မဲ့နည်းလမ်းတွေထွက်ပေါ်လာပါတယ်။ရိုဟင်ဂျာရဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့ကဆိုင်မွန်ဘီလ်နက်စ်ကအခုလိုပြောပါတယ်
။ We've been having some very productive conversations with different representatives and senators' offices.
ထပ်အောင်လွှတ်တော်ယုံတွေကလွှတ်တော်အမတ်တွေနဲ့ရလက်ကောင်းမွန်တဲ့ဆွေးနွေးမှုတွေကျွန်တော်တို့ရှိခဲ့ပါတယ်။လွှတ်တော်နဲ့အစိုးရကိုကျွန်တော်တို့တိုက်တွန်းနေတာကမြန်မာစစ်တပ်ခေါင်းဆောင်တွေနဲ့မြန်မာနိုင်ငံထဲမှာရှိတဲ့စစ်တပ်စီးပွားရေးလုပ်ငန်းတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့ပါ
။နိုင်ငံခြားရေးဌာနနဲ့မကြခင်ကသူတွေးဆောင်ခဲ့တာနဲ့ပတ်သက်ပြီးတော့လည်းအပြောင်းအလဲတွေဖြစ်လာဖို့မျှော်လင့်ရတယ်လို့ Business ကပြောပါတယ်။
Burma is an issue that cuts across party lines.
မြန်မာရေးနဲ့ပတ်သက်လာရင်ပါတီတွေနိုင်ငံရေးအတွေးခေါ်ကွဲလွဲမှုတွေဆိုတာလည်းမရှိတော့ပါဘူး။
လွတ်တော်မတ်တွေဆောင်ရွက်နိုင်မဲ့နည်းလမ်းတစ်ခုကတော့အရင်သမ္မတဥပမာလက်ထက်ပြီးခဲ့တဲ့နှစ်တုန်းကဖယ်ရှားပေးခဲ့တဲ့မြန်မာနိုင်ငံတဲကနေကြောက်မြတ်ယတနာတွေတင်ဖို့ရောင်းချခွင့်ပိတ်ပင်ချက်ကိုအခုတစ်ခါမှပြန်လည်ပြဋ္ဌာန်းတာဖြစ်ပြီးတော့ဒါမှသာမြန်မာစစ်တပ်လက်ထက်ရောက်သွားမဲ့ငွေကြေးတွေကိုဟန့်တားနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကအကြီးဆုံးမွတ်စလင်အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့Council on American Islamic Relations အဖွဲ့က Amina Safi ကပြောပါတယ
် We would like to make sure that we do not provide any military assistance or military aid to the Myanmar military
မြန်မာစစ်တပ်လက်ထက်ဘလို့စစ်ရေးအကူအညီထောက်ပံ့တွေမှရောက်မသွားအောင်ကျွန်တော်တို့လုပ်ရပါမယ်ငွေကြေးဆိုင်ရာအပြန်အလှန်ဆက်ဆံမှုတွေသူတို့ရဲ့ကုန်ပစ္စည်းတွေကိုအားပေးတာတွေမလုပ်သင့်ပါဘူ
းအမေရိကန်ရဲ့လက်ရှိနိုင်ငံရေးအနေအထားကြောင့်မွတ်စလင်တွေကြုံတွေ့နေရတဲ့အချက်အသေးပေါ်မှာစိတ်ဝင်စားမှုနည်းစေတယ်လို့လဲဆာဖီကပြောပါတယ
် There's just a lot going on internally in the United States that kind of limits our ability to be as engaged as we would have been necessary
လက်ရှိအမေရိကန်ပြည်တွင်းရေးမှာကြုံတွေ့နေရတဲ့ကိစ္စရတွေကလည်းအများကြီးရှိတာကြောင့်တခြားအခြေအနေတခြားအစိုးရအုပ်ချုပ်ရေးတခုခုအောက်မှာဆိုရင်တော့ကျမတို့ပိုးပြီးထိတွေ့ဆောင်ရွက်နိုင်ပါတယ်
လူခွေရင်နဲ့ပတ်သက်လာရင်ကွန်ဂရက်စ်လွှတ်တော်မှာအကြေလောင်ဆုံးဝေဖန်ပြောဆိုလေးရှိတဲ့ Republican အောက်လွှတ်တော်မှာ Chris Smith ကတော့သမ္မတ Trump အစိုးရအနေနဲ့အခုကိစ္စမှာနိမ့်မှန်လမ်းမှန်ကိုက်တွယ်နေတယ်လို့ပြောပါတယ
် President and you know his team Rex Tillerson I think gets it and gets it well as to what's actually happening
သမ္မတနဲ့သူ့ရဲ့အဖွဲ့ Rex Tillerson တို့အနေနဲ့ဘာတွေဖြစ်နေတယ်ဆိုတာကိုကောင်းကောင်းနားလည်ထားပါတယ်ဒါကိုကျွန်တော်တို့ကပြင်းပြင်းထန်ထန်ဆက်ပြီးတွန်းအားပေးသွားဖို့ပါပဲ
ဒီလိုမတောင်းဆိုဘူးဆိုရင်ကဘာကြီးနဲ့ဆက်ဆံရမှာပါတရားမှုတွေရှိလာနိုင်တယ်လို့လွတ်တော်အမတ်ဂျာဗင်ကလည်းပြောပါတယ
် Here is a Muslim population that is clearly being persecuted
in a few states Muslim တွေနှိမ့်ဆက်ညှဉ်းပန်းခံနေရတာပါဒီအပေါ်မှာမရက်တည်ဘူးဘာမှမပြောဘူးကိုလုံနိုင်တာမလုပ်ကြဘူးဆိုရင်ကဘာတော်မှာရှိတဲ့တခြား Muslim အများအပြားကပါလွယ်မှာကောက်ယူပြီး Muslim နိုင်ငံတွေနဲ့ဆက်ဆံရေးမှာထိခိုက်မှုတွေဖြစ်လာနိုင်ပါတယ်
ကမ္ဘာတဝန်းကရေးကိစ္စတွေမှာအမေရိကန်ပြည်ထောင်စုရဲ့ဦးဆောင်မှုကိုကမ္ဘာကြီးကစောင့်ကြည့်နေတာကြောင့်လဲလွှတ်တော်အမတ်တွေကအခုလိုမှတ်ချက်ပေးပြောဆိုနေကြတာဖြစ်ပါရဲ့ရှင်။